2025ခုနှစ်အတွက်ထူးခြားတင်ရှားနိုင်ငံအဖြစ်မြန်မာနိုင်ငံကို The Economist Magazine ကရွေးချယ်လိုက်ပါတယ်။ကမ္ဘာထိပ်တန်းသတင်းတွေထဲမှာမကြာခဏပါလိရှိတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကမှမြန်မာနိုင်ငံကိုရွေးချယ်တာပါ။ကမ္ဘာကြီးကိုပုံမကောင်းမွန်တဲ့နေရာတစ်ခုဖြစ်စေခဲ့တဲ့နိုင်ငံတစ်နိုင်ငံကိုအသိမှတ်ပြုချင်ပါတယ်လို့ The Economist Magazine မှာဒီဇင်ဘာလ19ရက်နေ့စွဲနဲ့ဖော်ပြထားပါတယ်။လွန်ခဲ့တဲ့9နှစ်ကဆိုရင်မြန်မာနိုင်ငံဟာအာဏာရှင်အုပ်ချုပ်တဲ့နိုင်ငံတစ်ခုဖြစ်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့ပုံတွေကိုတော့မှစာနယ်ဇင်းတွေထဲမှာဖော်ပြခွင့်မရှိခဲ့ပါဘူးလို့ The Economist ကရေးပါတယ်။ဒီကြတဲ့နိုဝင်ဘာလမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီဟာယူကောက်ပွဲတွေမှာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့တာကိုဖော်ပြထားပါတယ်။အထူးအခွင့်အရေးကြီးတွေရထားတဲ့စစ်တပ်ကလည်းအာဏာကိုခွဲဝေပေးဖို့အစဉ်နဲ့ရှိနေပုံရတယ်လို့ The Economist ကဆိုပါတယ်။စိုးရွားတဲ့အခြေအနေမျိုးရောက်သွားနိုင်စေရှိပြီးရိုဟင်ဂျာတွေနဲ့လူနည်းစုတွေကိုစွစွရွရွပြုမှုဆက်ဆံတာတွေကတော့ရှိနေလို့မယ်လို့ထောက်ပြထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီနဲ့အလားတူပုံစံတစ်ခုစီအသွင်ကူးပြောင်းသွားတာကတော့ဘယ်သူမှစိုးတွေးထင်နိုင်တာထက်ပိုမြန်နေတာကြောင့်မြန်မာနိုင်ငံဟာဒီအသိအမှတ်ပြုမှုကိုရောက်သွားပါတယ်လို့ The Economist Magazine ကရေးထားပါတယ်။